မြန်မာနိုင်ငံမှာဆန္ဒပြပွဲတွေအပေါ်အကြမ်းဖက်နှိမ့်နေနေတာကိုတုံ့ပြန်တဲ့အနေနဲ့စစ်အုပ်ချုပ်ရေးကောင်စီပိုင်းရင်နာတဲ့တဘာဝတန်းွေတူဖို့ရေးစွန့်ရင်ကုမ္ပဏီတွေရဲ့ဝင်ငွေတွေကိုပိတ်ဆို့ရတဲ့အပအဝင်အရေးယူမှုတွေထပ်ပြီးတော့ပြဌာန်းဖို့ပါတီကြီးနှစ်စလုံးကအထက်လွှတ်တော်အမတ်တစုကအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီမိုကရက်အထက်လွှတ်တော်အမတ် Jeff Merkley, Republican အထက်လွှတ်တော်အမတ် Marco Rubio နဲ့တခြားလွှတ်တော်အမတ်လေးဦးကနိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ဘာနာရေးဝန်ကြီး Janet Yellen စီစာပို့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီကိုအရေးယူဖို့တိုက်တွန်းခဲ့တာပါ။မြန်မာစစ်တပ်ကလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေတိုးပြီးတော့ကျူးလွန်နေချိန်မှာမြန်မာပြည်သူတွေရဲ့မပြီးပြတ်သေးတဲ့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံရေးနေလံအသစ်တွေရှာဖို့ American အစိုးရကိုအထက်လွှတ်တော်အမတ်တွေကတိုက်တွန်းထားပါတယ်။မြမရေနံတဲ့တဘာဝတန်းငွေလုပ်ငန်းအတွဲ American ပြည်တော်စု Chevron စွန့်အင်ကုမ္ပဏီဒါမှမဟုတ် MOGE တို့ကနေငွေကြေးတွေထည့်ဝင်နေတာမျိုးအပါအဝင်ပြစ်မှတ်ထားအရေးယူခံထားရတဲ့စစ်တပ်ခေါင်းဆောင်တွေအတွက်အမျက်အစွန်ရစေမဲ့ငွေကြေးပံ့ပိုးမှုမျိုးတွေကိုရပ်ဆိုင်ဖို့အထက်လွှတ်တော်အမတ်တွေကတောင်းဆိုပါတယ် Chevron ကုမ္ပဏီက 28.300 ခိုင်နှုန်းငွေကြေးထည့်ဝင်ထားတဲ့ရတနာတန်းငွေတူဖို့ရေးမှာ MOGE ကုမ္ပဏီကဖက်ဆက်လုပ်ကိုင်နေပါတယ်ရတအစိုးရကောင်းဆောင်တွေကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ကြတဲ့က Chevron နဲ့ပြင်သစ် Total ကုမ္ပဏီတို့ကိုမြန်မာနိုင်ငံမှာစီးပွားရေးမလုပ်ဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုနေပါတယ်။ရင်းနှံတဲ့သဘာဝတန်းွေသူ့ဖော်ရေးလုပ်ငန်းကနေစစ်တပ်ကောင်းဆောင်တွေအတွက်နှစ်စဉ်ဒေါ်လာတန်း1100ရနေတယ်လို့လည်းအထက်လွှတ်တော်အမတ်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။